ယူကရိန်းကိုကျူးကျော်ဆစ်ဆင်နွှဲနေတဲ့ရုရှားကိုစက်တဘရီနေ့မှာဗြိတိန်ကရောအမေရိကန်ကပါထပ်မံတန်းခတ်အရေးယူလိုက်ပါတယ်။ရုရှားဝင်ငွေရလန်းအတွက်အဓိကဖြစ်တဲ့စိန်တပ်တုနဲ့စွန့်ရင်ဆိုင်ရာကုန်သွယ်မှုတွေလုပ်နေတဲ့အတွက်ရုရှားနဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း50ကျော်ကိုအရေးယူတာလို့ဗြိတိန်အရာရှိတွေကပြောပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒေးဗစ်ကင်မရွန်ကလည်းအခုဆိုနှစ်နှစ်ထဲဝင်လာပြီဖြစ်တဲ့ရုရှားကျူးကျော်ဆစ်ကိုတုံ့ပြန်တိုက်ခိုက်နေတဲ့ယူကရိန်းကိုထောက်ခံပံ့ပိုးပေးမယ်လို့ထပ်လောင်းပြောပါတယ်။အခုဒဏ်ခတ်အရေးယူတဲ့သူတွေနဲ့ကုမ္ပဏီတွေဟာကာဝေးဆိုင်ရာလက်နက်တွေထုတ်လုပ်နေတာ၊ jet တိုက်လေယာဉ်တွေ၊ engine တွေ၊တန့်ကားတွေနဲ့ missile တွေထုတ်လုပ်မှုနဲ့ဆက်နွယ်နေတယ်လို့ဗြိတိန်နိုင်ငံရဲ့ရုံးကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ American ပြည်ထောင်စုကလည်းရုရှားရဲ့ Ukraine ကျူးကျော်စစ်စတင်တဲ့ February 24ဒုတိယနှစ်ပတ်လည်နေ့မတိုင်ခင်မှာအရေးယူဒဏ်ခတ်မှုအစ်စ်တွေချမှတ်ကြောင်း American တရားရေးဌာနကအချက်အလက်တွေနဲ့မှာအကြေညာချက်ထုတ်ပြန်ပါတယ်။ရုရှားစုအနေနဲ့ဆက်နေပြီးကြီးဝါချမ်းသာနေတဲ့အထင်ကြီးပုံကိုယ်ရင်းနဲ့သူတို့နဲ့ငွေကြေးအဆက်အသွယ်ရှိသူ၅ဦးကိုအရေးယူကြောင်းစက်တဘရီနေ့မှာပဲထုတ်ပြန်တာပါဒီထဲမှာငွေကြေးခွာချမှုလုပ်ခဲ့ကြောင်းဝန်ခံတဲ့အမေရိကန်ခြေစိုက်လုပ်ငန်းရှင်၂ဦးလည်းပါပြီးသူတို့ကိုပါဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဒါအပြင်ရုရှားစုအနေနဲ့ဆက်နေတဲ့တထေးကြီးဗစ်တာပီရီဗာလော့ဖ်ရဲ့ဖလော်ရီဒါကဒေါ်လာ၂သန်းခွဲတန်နေအိမ်တွေကိုလည်းတင်းစီလိုက်တာဖြစ်ပါတယ်